ီလာထဲမှာကျင်းပမဲ့အာဆီယံထိပ်သီးအစည်းအဝေးမှာမြန်မာစစ်ကောင်စံကိုတက်ခွင့်မပေးဖို့အတွက်ဆုံးဖြတ်လိုက်တာဟာမြန်မာရေးနယ်ပတ်သက်လို့အာဆီယံကနေအလေးနဲ့ထားတာကိုပြသရာရောက်တယ်လို့အကြက်ခတ်တချို့ကသုံးသပ်ပါတယ်စစ်ကောင်စီနဲ့ဆက်နွယ်နေသူတွေကိုအာဆီယံထိပ်သီးအစည်းအဝေးမှာတက်ခွင့်မပေးဖို့တောက်ကြနေကအာဆီယံနိုင်ငံခြားရေးဝန်ကြီးတွေရဲ့အရေးပေါ်အစည်းအဝေးမှာအဆိုပြုခဲ့တယ်လို့အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးကလည်းအစည်းအဝေးအပြီး Twitter လူမှုကွန်ရက်မှာဖော်ပြပါတယ်အစဉ်လာအားဖြင့်တခြားနိုင်ငံရဲ့ပြည်ရင်းရေးကိုဝင်မဆွဲရဆိုတဲ့မူကျင့်သုံးနေရှိတဲ့အာဆီယံအသင်းတွေနဲ့မြန်မာရေးမှာခုလိုဘာကြောင့်လှုပ်လာတာပါလဲစင်ကာပူအခြေစိုက်အရှေ့တောင်အာရှလေးလိုက်ဌာနကအာဆီယံရေးရာကျွမ်းကျင်သူမတ်မိုးသူစာကိုကိုဝင်းမင်းကဆက်သွယ်မေးမြန်းတဲ့အခါမှာတော့သူသုံးသပ်ချက်ကိုအခုလိုစပြောပါတယ
်အင်ဒိုနီးရှားဘက်ကအဆိုပြုထားချက်ကို Twitter မှာဖော်ပြတဲ့အနေအထားကိုပဲကြည့်ပြီးတော့သုံးသပ်ရမယ်ဆိုလို့ရှိရင်တော့စစ်ကောင်းဆောင်များကိုအာဆီယံထိပ်သီးအစည်းအဝေးမှာမြန်မာထိုင်ကုန်မှာဝင်ရောက်ထိုင်ခြင်းကိုလက်မခံနိုင်တဲ့သဘောဆောင်ပါတယ်မြန်မာနိုင်ငံကအာဆီယံနိုင်ငံအဖွဲ့ဝင်ဖြစ်နေတယ်ဆိုတဲ့အခါမှာလဲခုလက်တလောကတော့အာဆီယံပဋိညင်စာတမ်းမှာကဒီလိုအဖွဲ့ဝင်နိုင်ငံတနိုင်ငံကိုမြည်သို့မြည်ပုံအနေထားမှာsuspend လုပ်မယ်ဟလားဖိုင်းငံမယ်ထိပ်သီးအစည်းအဝေးတွေကိုဖိတ်ကြားခြင်းမပြုဘူးနောက်ပြီးတော့မှအာဆီယံအတိုင်းအဝိုင်းရဲ့ဒီလိုအဝန်အဝိုင်းတွေမှာပယ်မယ်ဆိုတဲ့အနေထားမျိုးဆုံးဖြတ်ချက်မျိုးတွေကမရှိသေးဘူးဆိုတဲ့အခါမှာတော့ဒါဟာအာဆီယံအဖွဲ့ဝင်နိုင်ငံတွေအကြတူညီစန္ဒာကိုညှိနှိုင်းဆွေးနွေးပြီးတော့မှပေါ်လာတဲ့အနေအထားတရားလိုတော့သုံးသပ်မိပါတယ
်ဟုတ်ကဲ့အဲ့တော့အခုလိုအနေထားမှာဒီနိုင်ငံရေးရခန့်အပ်တာမဟုတ်တဲ့ရပြီဆိုလို့ရှိရင်ဘလို့အနေထားမျိုးနဲ့တက်ခွင့်ရမယ်ထင်တယ
်ဟိုနိုင်ငံရေးရခန့်အပ်ထားခြင်းမဟုတ်တဲ့ပုံကိုဆိုတဲ့အခါကျတော့ civil servant လို့ခေါ်တဲ့အစိုးရဝန်တန်းအဆင့်ကိုပဲမြန်မာနိုင်ငံကိုကိုယ်စားပြုတဲ့ပုံကိုအနေနဲ့လက်ခံမယ်ဆိုတဲ့သဘောအများရန်အတွင်းဝင်အဆင့်မဟုတ်လို့ရှိရင်လည်းညွှန်ကြားရေးမှူးချုပ်အဆင့်ပေါ့ဒါတွေကတော့ဟိုမြန်မာနိုင်ငံရဲ့ဟိုအစိုးရဝန်ထမ်းအဆင့်နေမှာအဆင့်အမြင့်ဆုံးနေဖြစ်ပါတယ
်ဟုတ်ကဲ့အဲ့တော့လက်ရှိဒီမြန်မာအခြေအနေကိုပြင်ဆင်ဖို့ဆိုရင်ရောအခုရလာတဲ့ဆုံးဖြတ်ချက်ကဘယ်လိုမျိုးတည်အောင်ရှိနေလဲ
အခုအနေထားဒီမြန်မာနိုင်ငံမှာ February 1ရက်နေ့နောက်ပိုင်းဖြစ်ပေါ်ခဲ့တဲ့အခြေအနေတွေအားလုံးကိုအာဆီယံအနေနဲ့တကယ်ကိုအရေးတကြီးအနေနဲ့အလေးထားတဲ့စိတ်ပူတဲ့နောက်ပြီးတော့မှမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းကိုပြန်ရောက်ဖို့အတွက်ကိုလည်းအာဆီယံအနေနဲ့ဝင်ရောက်တက်မှတ်ပေးနိုင်တဲ့အခမ်းကဏ္ဍကိုလည်းအာဆီယံအဖွဲ့ဝင်နေနိုင်ငံတွေအနေနဲ့အလေးထားတယ်ဆိုတဲ့သဘောတော်ဆောင်ပါတယ်သူရဲ့ဒီ5 point consensus ဒီသဘောတူညီချက်၅ချက်ကိုတစိုက်မမှတ်ဆက်ပြီးတော့ဖော်ဆောင်သွားဖို့စိတ်ဆန္ဒဆက်ပြီးတော့ပြင်ပြတယ်ဒါကိုအကောင့်ထဲပေါ်သွားဖို့ကိုလည်းအာဆီယံအဝန်အဝိုင်းတရလုံးအနေနဲ့အရေးကြီးတယ်အလေးထားတယ်ဆိုတဲ့သဘောတက်ရောက်ပါတယ်ဒီမှာလည်းအလေးထားတယ်ဆိုတဲ့အခါမှာတချို့သောအာဆီယံအဖွဲ့ဝင်နိုင်ငံတွေကဒီကိစ္စကိုပို့ပြီးတော့မှအရေးတူအလေးထားစိတ်ဝင်စားနဲ့ဦးဆောင်ဆွေးနွေးနေကြတာတွေလည်းဖြစ်ပါတယ်အများသဘောတူနိုင်မဲ့အနေအထားတစ်ခုကိုဒါညှိနှိုင်းရတာပေါ့နော်အဲ့ဒီခါမှာကြတော့လေဟိုဖွဲ့ဝင်နိုင်ငံတနိုင်ငံအနေနဲ့ဟိုမိမိတို့ရန်နှုံးပြလိုချင်တဲ့ရလတ်ဖြစ်ချင်မှဖြစ်မယ်သို့တော်လေဒီအာဆီယံနိုင်ငံတွေကြားမှာအလုံးကနေပြီးတော့မှလက်ခံနိုင်မဲ့အနေအထားတစ်ခုကိုဥတည်ပြီးတော့ဆွေးနွေးခဲ့တဲ့သဘောဆောင်ပါတယ
်ဟုတ်ကဲ့အဲ့တော့လက်ရှိဒီမြန်မာနိုင်ငံရဲ့အခြေအနေကိုကျော်လွှားနိုင်ဖို့အတွက်ပေါ့နော်အထောက်အကူပြုနိုင်မယ်လို့ပေါ့သုံးသပ်လို့ရတယ
်။ဟောဒီအတိုင်းဆိုလို့ရှိရင်တော့မြန်မာနိုင်ငံကိုကိုစားပြုတက်ရောက်မယ်ပုံကိုဒီထိပ်သီးအစည်းအဝေးပွဲမှာဟိုဒန်းသူညီသူဆွေးနွေးတာထက်စာလို့ရှိရင်မြန်မာနိုင်ငံကိုကိုစားပြုတယ်ဆိုတော့အနေအထားတစ်ခုရှိမယ်။နောက်တစ်ခုကတော့အာဆီယံအဖွဲ့ဝင်နိုင်ငံတွေကမြန်မာအရေးနဲ့ပတ်သက်ပြီးတော့မှသူတို့ရဲ့အမြင်သဘောထားတွေကိုပွင့်ပွင့်လင်းလင်းဆွေးနွေးမယ်တင်ပြမယ်မေးမြန်းမယ် accountability ပေါ့နော်တာဝန်ယူမှုတွေတောင်းဆိုမယ်ဆိုတဲ့အနေအထားမှာလဲဒါမြန်မာနိုင်ငံကိုကိုယ်စားပြုတဲ့ပုံကိုကနေပြီးတော့မှဒါတိုင်ခံပေါ့နော်ကြားနာရမယ်ဖြည့်ရှင်းချက်တွေတော့ပေးရလိမ့်မယ်ပေါ့နော
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်မမိုးတူပါ